မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုလုံနိုင်အောင်ပံ့ပိုးနေတဲ့လုပ်ငန်း6ခုနဲ့လူပုဂ္ဂိုလ်2ဦးကိုအရေးယူတန်ခတ်လိုက်တယ်လို့အမေရိကန်ဘဏ္ဍာရေးဌာနကဒီကနေ့မတ်လ24ရက်နေ့နေ့စွဲနဲ့ထုတ်ပြန်ကြေညာပါတယ်။98နှစ်ပြည့်ဒေါ်လာရေးနေ့ဓမ္မမုတ်တမတော်နေ့အထိမ်းအမှတ်အတွက်မြန်မာစစ်အာဏာပိုင်တွေပြင်ဆင်နေတဲ့အချိန်မှာစစ်တပ်အတွက်လေရင်လောင်စာတွေကိုတင်ပို့တူလောင်ဖြန့်ဖြူးပေးနေသူတွေကိုအချိန်ကိုက်တန်ခတ်လိုက်တာလို့ထုတ်ပြန်ကြမှာဖော်ပြပါတယ်။HSM Group, HSM Trading Company Limited, Cargo Link Petroleum Logistics Company Limited, Star Safara Group of Companies, now Star Safara Trading Company Limited နဲ့ Singapore အခြေစိုက် Star Safara Group of Limited စတဲ့လုပ်ငန်း6ခုကို American ဆိုရရဲ့အရေးယူတဲ့စီးနဲ့မှာထည့်သွင်းလိုက်တာပါ။စီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်နဲ့သူ့ရဲ့ဇနီးဒေါ်ဝင်းမင်းစိုးတို့ကိုလည်းမြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းကိရိယာတွေကိုဝယ်ယူပေးနေတဲ့အတွက်ကြောင့်အရေးယူလိုက်တယ်လို့ညညာချက်မှာဖော်ပြပါတယ်။Star Safara Company ကိုပိုင်ဆိုင်တဲ့ဥထွန်းမလက်ဟာမွေးရစီဝါမှောက်ကမှုငွေကြေးခဝါချမှုတွေနဲ့ထိုင်းနိုင်ငံမှာ2020စက်တင်ဘာလကတည်းကဖမ်းဆီးခံထားရတဲ့သူပါစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လာရဲ့သားဖြစ်သူကိုအောင်ပြည့်စုံနဲ့သမီးဖြစ်သူမက်ခင်သီရီတက်မွန်တို့နဲ့ဆက်နွယ်နေတဲ့ဆက်ရွယ်စတဲ့တွေအများအပြားသူစီကနေထိုင်းရဲ့တပ်ဖွဲ့ကသိမ်းဆည်းရမိခဲ့တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီမိုကရေစီလူပေါင်းလိုလာတဲ့မြန်မာပြည်သူတွေရဲ့စိတ်ကူးမျှော်လင့်ချက်တွေကိုဖျက်ဆီးတဲ့မြန်မာစစ်တပ်တာဝန်ယူတာဝန်ခံမှုရှိလာအောင်အမေရိကန်ပြည်ထောင်စုကဆက်လက်ဆောင်ရွက်ပြီးတန်ခတ်မှုတွေလုပ်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းကြေညာချက်ထုတ်ပြန်ပြောကြားပါရရှင်